နောက်ဆုံးပြစ်လွတ်ရာမှာအတန်ထက်ငါးဆမြန်တဲ့ hypersonic ဒုံးကျည်နောက်ဆင်းပါဝင်ခဲ့တယ်လို့မြောက်ကိုရီးယားကဗုဒ္ဓနေမှာပြောကြားလိုက်ပါတယ်ဒီလိုပြစ်လွတ်ရာမှာမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်တယောက်ခဲ့ပြီးအောင်းအောင်းမြင်းမြင်းပြစ်လွတ်နိုင်ခဲ့တယ်လို့ဆိုပါတယ်အင်္ဂါနေ့ကဒုံးကျည်ပြစ်လွတ်တာကိုမှန်မြောင်းနိုင်ကင်ဂျုံအားကြည့်နေတဲ့ပုံကိုနိုင်ငံတော်ပိုင်းမီဒီယာတွေမှာဖော်ပြကြပါတယ်ပုံထဲမှာကင်ဂျုံအန်းကတရေချကင်းလိုဝတ်ထားပြီးသူ့အတွက်စင်မြင့်ဖြစ်ပုံရတဲ့နေရာကကြည့်နေကြတာပါဒုံးကြီးကအတိုင်းတဲ့အလွန်ရွေလျားနိုင်တာကိုပြသခဲ့ပြီးကီလိုမီတာ1000ကျော်ဝေးကိုမှန်အောင်ပြစ်နိုင်ခဲ့တယ်လို့ကိုရီးယားသတင်းဌာန KCNA ကပြောပါတယ်။မြောက်ကိုရီးယားစမ်းသပ်ခဲ့တာကအတန်ထက်များတဲ့ဒုံးကြီးအမျိုးအစားအင်္ဂလိပ်လို Hypersonic Guided Vehicle HGV မဟုတ်ဘဲနည်းပညာအဖြစ်နိုင်တဲ့အင်္ဂလိပ်လိုအတူအဖြစ် MARV ခေါ် Maneuverable Reentry Vehicle လေထုထဲပြောင်းဝင်လာတဲ့အခါမှာလာရမခံမနိုင်အောင်ခြေအောင်ပြရေတရားပြောင်းဝင်တဲ့ဒုံးကျည်အမျိုးအစားဖြစ်တယ်လို့ကြွန့်ကျင်သူတွေကပြောကြပါတယ်။ဗာနီးပညာကိုပဲသုံးထားပြီးဖြစ်စေအခုလိုစမ်းသပ်ပြစ်လွတ်တာကိုအင်ဂျီရောပြောရေးဆိုခွင့်ရှိသူဂျန်ဆာခီကရှုတ်ချလိုက်ပါတယ်။2019ကစွန့်ခွာသွားခဲ့တဲ့နျူကလ িয়ার ဆွေးနွေးပွဲကိုပြန်လာဖို့လဲမြောက်ကိုရီးယားကိုဂျန်ဆာခီကတိုက်တွန်းပြောဆိုလိုက်ပါတယ်။